မင်္ဂလာပါတော်တာရှင်များရှင်တနစ်ကုံလို့တနစ်ပြောင်း2019ဆိုတဲ့နှစ်ဟောင်းကိုခြံလို့2018နှစ်တစ်ချဲကိုရောက်ဖို့ရပ်ပိုင်းမယ်လို့ပါတော့တယ်။ဒါကြောင့်မကြာခင်ရပ်ပိုင်းမှာကြားရောက်မယ်2018အတွက်နှစ်တစ်ဆူတောင်းတချို့ကိုစပြီးတော့ထုတ်လွှင့်ပေးကြပါရရှင်။2018နှစ်တစ်ကစလို့မြန်မာပြည်ကြီးငြိမ်းချမ်းသာယာဝပြောဖို့ဆူတောင်းမြေတာပို့ပါတယ်လို့သဒ္ဒနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနရဲ့ဝန်ကြီးသူရဦးအောင်ကနှစ်တစ်နှစ်ခွန်းဆက်စကားဆိုပါတယ်။ဆူတောင်းတာတွေပြေဝဖို့အတွက်ကိုလည်းအလုံးကဝိုင်းပြီးတော့ကြိုးစားကြဖို့လည်းတိုက်တွန်းထားပါတယ်။
အဲ့နှစ်တင်မှာပေါ့ဒီမြန်မာနိုင်ငံသူနိုင်ငံသားတိုင်းမာရီမြန်မာခြားတဲ့မြန်မာကြတဲ့ဩတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးငြိမ်းချမ်းရေးနဲ့တရားဥပဒေစိုးမှုဖြစ်ပါတယ်တိုင်းပြည်ဒီမှာငြိမ်းချမ်းရေးရမှသာလေတရားဥပဒေစိုးမှုပါမယ်တရားဥပဒေစိုးမှုပါသာလေဖွံ့ဖြိုးတိုးတက်မှုတွေဆက်လက်ပေါ်ဆောင်ရပါမယ်ဒါမို့နှစ်တင်မှာနိုင်ငံသားတိုင်းမာရီမြန်မာမြန်မာခြားတဲ့ငြိမ်းချမ်းရေးတရားဥပဒေစိုးမှုဖွံ့ဖြိုးတိုးတက်ရေးတွေရရှိပါစေသူပဲထူထောင်လိုက်ပါလေမြို့မနဲ့ထူထောင်နေဆိုတာကတော့ပေါ့ဒီအစမစိတ်ထဲကနေစိတ်ခံစားမှုတောင်းဆိုချက်ပေါ့ဒီတောင်းဆိုချက်တွေကလက်တွေ့အကောင့်ထဲပေါ်လာဖို့ဆိုရင်တော့နိုင်ငံသားတိုင်းမာဒီကိုတိုင်ကလည်းရုပ်ရနေရကြရခံစားတာကနေကတိုင်းပြည်ငြိမ်းချမ်းမှုရုပ်ရီစုမှုဖို့ပို့တူတူဝင်ကြရမှာပါဝင်ဆောဖို့တူပါလေအစိုးရတဖွဲ့တွေဆောနေရတဲ့ကိစ္စမဟုတ်ပါဘူးတောင်းလို့တော့နိုင်ငံသားတိုင်းမာဒီရဲ့ဥပုံဆောင်မှုကအဓိကခန္ဓာပါပါလေဥပေါင်းဆောရပူတယ်ကုဆန္ဒရှိတယ်သူယုံကြည်ပြောလင့်ပါလေ
အလုံးမြုံလင်ထားတယ်လို့2019ဟာငြိမ်းချမ်းရေးနှစ်တစ်နှစ်မဖြစ်ခဲ့ပါဘူးဒါကြောင့်2018ဟာငြိမ်းချမ်းရေးနှစ်ဖြစ်ပါစေလို့ဆုတောင်းမေတ္တာပို့သူကတော့ရှန်တန်ရင်သားခေါင်းဆောင်ဦးခွန်ထွန်းဦးပါရှင
်တိုင်းပြည်မှာဖြစ်နေတဲ့ငြိမ်းချမ်းရေးကိစ္စတွေပေါ့နော်ကျန်တာတွေကအားလုံးပြည်လဲပါစေ။ဆက်ပြီးတော့စောအားလုံးတဲ့လူကလည်းသူကူရီနဲ့သူနော်သမ္မတဘက်ကလည်းသူကူရီနဲ့သူလောက်ကြတယ်ဆိုလို့ရှိရင်တော့ပိုးအဆင်ပြေမယ်လို့ထင်တယ်။ဒီချက်နှစ်ချက်ကတော့ကွဲပြားနေတဲ့ဘလူကဘလူဘလို့အုပ်ချုပ်တယ်ဆိုတာလည်းပြည်မလဲကြီးဖြစ်နေတယ်လေ။တိုင်းပြည်ရဲ့အခြေအနေကကျွန်တော်ရှင်ဟိုယိုယွင်းနေတဲ့သဘောမျိုးဖြစ်နေတယ်။အဲဒီယိုယွင်းမှုလည်းကျော်လွှားနိုင်ပါစေလို့လည်းကျွန်တော်က
ပြမစူတရားကိုလက်ကင်ထားပြီးချစ်ခင်ရင်းနှီးစွာအတူလက်တွဲလို့2018နှစ်တစ်ထဲကိုရှောက်လန်းကြပါစို့လို့နိုင်ဤကူညီမှုအသင်းကိုဦးဆောင်နေတဲ့ဦးကျော်သူကလည်းနှစ်တစ်ဆုတောင်းစကားဆိုထားပါဗျ။
2019ကျွန်တော်ကျပ်သန်းခဲ့ကျပ်သန်းခဲ့တဲ့အမှာကျွန်တော်တို့တင်ရတာတွေနောင်တတရားတွေကြတယ်အများကြီးရခဲ့တယ်ရခဲ့တဲ့အတွက်ကြီးရအောင်2018ခုကျွန်တော်အားသောအတ္တလူချုပ်ပြီးတော့ရရကြတဲ့ကျွန်တော်ကြောက်ရတဲ့အဆောင်မှကြီးရတယ်မှာအဲ့ဒီဒီရကျွန်တော်ကြီးကြားရခေါင်းမရတယ်ကမှာအဲ့ဒီဒီရကျွန်တော်ကပြေးမျိုးချုပ်မယ်ဆိုတာပြောခဲ့တယ်ဒါပုံချုပ်ချုပ်ခဲ့တာဒါကျွန်တော်ကကျွန်တော်ကြီးကြားရခေါင်းပါတယ်ဆိုတော့ဒီစစ်သေးသေးလေးကြီးလေးကြီးလေးဒီငင်းငယ်ကြီးမရတာတော့ကျွန်တော်ကြီးကြားလက်ခံပြီးကြားဖို့ရည်ကြီးပါတယ
်2019မှာအခက်အခဲတွေစိန်ခေါ်မှုတွေနဲ့အတူအကျက်တဲတွေအများကြီးရင်ဆိုင်ခဲ့ရတာမဟုတ်အခု2018နှစ်တည်းမှာမြန်မာပြည်သူပြည်သားအလုံးစိတ်အချမ်းသာခြင်းပြည့်စုံပြီးဘေးအန္တရာယ်ကင်းရှင်းတဲ့နိုင်ငံကြီးလေးဖြစ်ပါစေလို့ NDF ပါတီရဲ့ဥက္ကဋ္ဌဦးခင်မောင်ဆွေကလည်းနှစ်သစ်ဆုတောင်းစကားဆိုထားပါတယ်ရှင်
။တိုင်းပြည်နဲ့လူမျိုးအကျိုးစီးပွားအတွက်2018မှာအကောင်းမွန်တဲ့နှစ်တစ်ခုကိုဖြတ်သန်းနိုင်အောင်အခြေရှိအလုံးအစိုးရတောင်းဆိုရတွေကဆွမ်းနတမန်ဂျူပန်ဆွမ်းရကြစီဖို့ဆုတောင်းပါတယ်ပေါ့ဗျာ။နောက်ကလည်းဘေးအန္တရာယ်အသေးကင်းရှင်းတဲ့မြန်မာနိုင်ငံကြီးဖြစ်အောင်လည်းပဲဘဝင်ဆောင်ရွက်ကြောက်ကိုကျွန်တော်တို့အထူးပဲညွှန်ရပါတယ်လို့ပြောချင်ပါတယ်။တိုင်းပြည်ပြည်သားအလုံးဟာအမျိုးသားအကျိုးစီးပွားနဲ့ပတ်သက်တဲ့ကိစ္စမှာတော့တပံနဲ့ဖြတ်ပြီးတော့တစုရဲစုပြီးတော့တနေရာထဲမှာအကုန်ရက်ပြီးတော့ကအားထည့်ပြီးတော့ယူပန်းရဖို့လိုပြီးလို့ပြောချင်ပါတယ်ဗျာ
။ကချင်ပြည်နယ်ကြီးသာမကမြန်မာနိုင်ငံတဝန်းရှမ်းတန်တွေဘုံတန်တွေရက်စဲပြီးခရီးမရောက်ခဲ့တဲ့ငြိမ်းချမ်းရေးဟာ2018ထဲမှာအဆုံးသတ်နိုင်ဖို့မျှော်လင့်ပါတယ်လို့ကချင်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးကြကလည်းဆိုပါတယ်။
ကျွန်တော်ဒီ2019ကတော့နိုင်ငံကောင်းဆောင်တရားဒီညီကြေးရဲ့နှစ်ဆိုပြီးပြောဆိုကြတယ်ဒါပေမဲ့ကျွန်တော်တို့တော့ခီးမရောက်ခဲ့ဘူးဗျာဒါ2018မှာတော့ညီကြေးကြီးကိုပို့ပြီးတော့မှညွန့်ချက်ရရှိလာနိုင်မယ်လို့ညွှန်လင့်ပါတယ်အခုပြန်ရင်းလာတော့ကလည်းဒီညီကြေးရဲ့အကြံရရှိရဲ့ဆိုဆုတောင်းပေးတော့လာရှိတယ်အခုဆိုတော့ပြည်သူညီလာခံဖို့ဗျာအဲမှာဒီအားလုံးဆုံကြပြီးတော့မှစစ်မှန်တဲ့ဖက်တယ်ပြည်တော်စုစီဆောက်ရေးကိုဝိုင်းဝန်းကျိုးပန်းဆောင်ရွက်စေချင်ပါတယ်အားလုံးဒီပြည်ပြည်ပြောင်းလဲကြမယ်ဆိုလို့ရှိရင်တော့ညီညာကြီးတော့မရပဲမနေဘူးလို့ကျွန်တော်မျှော်လင့်ပါတယ်ဒါ2008ကတော့ကျွန်တော်ကညီညာကြီးမျိုးဆိုဝိုင်းဝန်းတက်မှာပြီးတော့ညီညာကြီးရရှိအောင်ဝိုင်းဝန်းကျိုးစားစေချင်ပါတယ်ဆိုတော့ကျွန်တော်မေတ္တာပို့ချင်ပါတယ်
2019ကအမော်ရီပြည်ပြောက်လို့ငင်းချမ်းတဲ့2018ဖြစ်ပါစေ။ကြုံလာရနိုင်တဲ့ခက်ခဲတွေကိုလည်းခွန်အားသစ်တွေနဲ့အတူကျော်လွှားကြပါစို့လို့ရှစ်လေးလုံးပါတီကိုဦးဆောင်နေတဲ့ဦးကိုကိုကြီးကလည်းနှစ်သစ်နှစ်ခွန်းဆက်စကားဆုထားပါတယ်ရှင်
။2018ရဲ့နှစ်သစ်မှာပြီးခဲ့တဲ့နှစ်ကကျွန်တော်တို့နိုင်ငံသားတွေရဲ့ဘဝအမောတွေစိတ်မွန်းကျပ်မှုတွေကနေအားလုံးလွန်မြောက်ပြီးတော့စိတ်သက်ချူသင့်တဲ့မတူကွဲပြားမှုတွေများတဲ့အကွဲပြဲတွေများတဲ့သူ့အဖွဲ့အစည်းကနေပြီးတော့သဟဇာတဖြစ်တဲ့လူအဖွဲ့အစည်းတရက်ပေါ်ပေါက်လာပါစေလို့ကျွန်တော်ဆန္ဒပြုပါတယ်။အဓိကတော့ကျွန်တော်တို့ပြည်သူတွေမှာသူတို့ရဲ့လုံနိုင်စွမ်းနေရှိပါတယ်။အဲ့ဒီလုံနိုင်စွမ်းနေကိုလုံကင်ခွင့်ရဖို့အတွက်အခွင့်အလမ်းတွေကျွန်တော်တို့ဖန်တီးပေးဖို့လိုပါတယ်။အဲ့ဒီနည်းနဲ့နှစ်သစ်မှာအားလုံးတကယ်ကိုခွန်အားအစ်စ်တင်နဲ့နိုင်ငံရဲ့ကြံစည်နာတွေအခက်အခဲတွေကိုကျော်လွှားနိုင်ကြပါစေ။ကြောင်းတဲ့တယောက်နားလည်မှုနဲ့ယုံကြည်မှုကြောင်းတဲ့တယောက်ရှိတဲ့လူအဖွဲ့အစည်းဖြစ်ပါစေလို့ကျွန်တော်ဆန္ဒပြုပါတယ်
။မြန်မာနိုင်ငံကိုတစ်ကမ္ဘာလုံးကမြင်နေတဲ့အမြင်တွေအပြောင်းလဲနိုင်တဲ့2018ဖြစ်ပြီးတော့ငြိမ်းချမ်းရေးနဲ့အတူဒီမိုကရေစီရဲ့အပြည့်အဝဖြစ်ထွန်းတဲ့နိုင်ငံဖြစ်ဖို့အားလုံးကြိုးစားကြပါစို့လို့လည်းလူပေါင်းတဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောကနှစ်သစ်နှုတ်ခွန်းဆက်စကားဆုတောင်းထားပါတယ်ရှင်။
တကဘာလုံးကကျွန်တော်တို့အပေါ်ကလေးမြင်နေတဲ့အမြင်တွေကို2018မှာကြောင်းလည်းဖြစ်နိုင်ပါစေလို့ကျွန်တော်ဆုတောင်းခြင်းနဲ့တိုင်းပြည်မှာငြိမ်းချမ်းရေးအတွက်ပြီးတဲ့ပိုကောင်းတဲ့အလားအလာတွေဒီမိုကရေစီရဲ့အတွက်ပြီးတဲ့ပိုပြီးတော့ကောင်းတဲ့အလားအလာတွေကိုမြင်တွေ့ရလိုပါတယ်လို့ကျွန်တော်ပြောချင်ပါတယ်ကျွန်တော်တို့ရှေ့ဆက်သွားရမယ့်ဖြေရနည်းနည်းကြားအောင်မယ်လို့ကျွန်တော်အဲ့လိုထင်ပါတယ်ကနေ့ကျွန်တော်ပြည်သူရင်ဆိုင်နေရတဲ့နိုင်ငံရေးရာအခမ်းအနားဒီဝါရီရာအခမ်းအနားအခြားလူမှုရေးရာအခမ်းအနားတွေကတော်တော်ကြီးတယ်။အဲဒီတော့တကယ်ပဲဒီမိုကရေစီကိုလိုလားတဲ့သူတွေတကယ်ပဲငြိမ်းချမ်းရေးကိုလိုလားတဲ့သူတွေဒီလူတွေအားလုံးတည်တည်ကြာကြာနဲ့အားနဲ့ကိုယ့်ကိုယ်ပြင်ဆင်ထားဖို့လိုလို့တည်တည်ကြာကြာချိတ်ဆက်ထားဖို့လည်းလိုတယ်လို့ကျွန်တော်အနေနဲ့ယူဆပါတယ်။ဘလို့အခက်အခဲပဲဖြစ်ဖြစ်ကျွန်တော်ပြည်သူတွေရဲ့အားနဲ့တော့ဒီကဲကဲကြော်လာနိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်။စားကြောင်ပြည်သူတွေအနေနဲ့လည်း2018မှာနော်ခွန်ပြအာသစ်တွေနဲ့ဒါမဲ့စိတ်ကောက်မှုတွေလာမဲ့အခက်အခဲတွေကိုကြော်စားဖို့ပြင်ဆင်ထားကြပါလို့ကျွန်တော်အနေနဲ့တိုက်တွန်းချင်ပါတယ
်။2019ဆရနေဟောင်းကိုအကုန်လုံး2018ထဲရောက်ဖို့ရပ်ပိုင်းမယ်ကျမတို့လည်းရှင်။ကျမတို့မြန်မာနိုင်ငံကြီးဖွံ့ဖြိုးတိုးတက်ပြီးတော့တရားငြိမ်းချမ်းတဲ့နိုင်ငံဖြစ်ဖို့အတွက်တောင်းကြတဲ့စုတွေအားလုံးပြေဝပြီးတော့အကောင့်အထည်လဲဖွင့်နိုင်ကြပါစေလို့ကျမတို့ RFA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကထက်မှန်ဆန္ဒပြုပါရစေရှင်။ငြိမ်းချမ်းပြီးတော့တာယာလှပတဲ့ဘဝတွေကိုပိုင်ဆိုင်တဲ့2018ဖြစ်ပါစေရှင်။